ကောဇာတကရေ2385ရှစ်ဆယ်ပြည့်နှစ်ပထမဝါစုလဆန်းစံငါရဲ့ခရစ်နှစ်2029ခုနှစ်ဇွန်လ26ရက်ပုဒ္ဓဟူးနေ့ဒီနေ့ဘာလပြည့်လဲပထမဝါစုလပြည့်လဲပထမဝါစုလပြည့်နေ့ ဒီနေ့ဩဝါဒနေ့နဲ့2089ဇွန်လ9ရက်နေ့ရထုတ်ဝေတဲ့စံတော်ချိန်နေ့စဉ်သတင်းစာထဲမှာပါတဲ့ဆောင်းပါးတစ်ပုဒ်ကိုမိပြုပြီးတော့ရွှေမန်းတင်မောင်းဆိုတဲ့ခေါင်းစည်းနဲ့ဩဝါဒပေးမယ်ခေါင်းစည်းရပါတယ်လေရွှေမန်းတင်မောင်းဆိုတာသိလားသိပါပါဘာမင်းသားလဲ သူသားတွေနာမည်ကြီးတွေရှိတယ်ဘယ်သူတွေလဲအကယ်ရမီညွန်ဝင်းတို့ချမ်းသာတို့ဝင်းဖိုးတို့ဆန်းဝင်းတို့အဲ့ဒါသူသားတွေပဲအားလုံးကြားဘူးတယ်နော်သူရဲ့မြည်တင်မောင်ဆန်းမင်းဝင်းတို့စားထဲမှာတွေ့နေရ အဲ့တော့ရွှေမန်းတင်မောင်အကြောင်းကိုတပြည့်တော့ဘာလို့ပြောတာလဲဆိုတော့ဒီကြောင်းတိုင်းမှာလည်းပဲခုရောက်လာကြတယ်ရောက်လာတော့နည်းနည်းအရွယ်ကြီးမှရောက်လာတာဒီနှစ်ကပိုများလာတယ်ဒါကြောင့်သူတို့အနေနဲ့ညစကြကြောင်းတိုင်းဘယ်လိုတည်ထောင်သားတယ်လဲဘယ်လိုစနစ်တွေနဲ့လှုပ်ထားတယ်လဲဒါလေးကိုသိစေချင်လို့ အထူးသဖြင့်စာပေအထူးသဖြင့်ဘာအကြောင်းပြောချင်တာလဲစာပေအကြောင်းပြောချင်တာရွှေမန်းတင်မောင်အကြောင်းကိုစာရေးဆရာစိန်ဝစီဆိုတဲ့ပုဂ္ဂိုလ်ကအဲဆောစောကပြောခဲ့တဲ့ဇွန်လ9ရက်နေ့ထုတ်စံတော်ချိန်နေ့စဉ်သတင်းစာမှာလင်္ကာကျော်စွာရွှေမန်းဦးတင်မောင်ဤစာကြည့်တိုင်းနဲ့စာပေဆိုတဲ့ခေါင်းစည်းနဲ့ ဆောင်းပါးလေးတစ်ပုဒ်ရေးထားတယ်ဒါလေးကိုတပြီတော့အချီလေးကိုဖတ်ပြမယ်လင်္ကာကျော်စွာရွှေမန်းဦးတင်မောင်ဟာတဲ့တာကြီးဖြစ်သူမောင်ညွန်ဝင်းအကယ်ဒမီများရှင်ကိုထွန်းထွန်းပေါက်ပေါက်ဖြစ်ရန်နိုင်ငံခြားတွင်ပညာသင်စေခဲ့သည်တာဖြစ်သူထံရေးသောစာများတွင်မှာလည်းပဲ ပီမိုနေရဲ့အဆိုအမိန်များကိုအမြဲတစေထည့်သွင်းရေးသားခဲ့သည်ရွှေမန်းတင်မောင်ကသူသားကြီးကိုနိုင်ငံခြားမှာပညာသင်စေသလားမြန်မာပြည်မှာပညာသင်စေသလားအဲ့ဒီခေတ်ကနိုင်ငံခြားဆိုတာမခက်ခဲဘူးလားခက်ခဲလားခက်ခဲတယ်ခေတ်မှာရွှေမန်းတင်မောင်ကသူသားကြီးကို နိုင်ငံခြားပညာသင်လွတ်တယ်ဆိုတော့ဒါတာမန်ကောင်းမဟုတ်သူရဲ့အရေးတွေ့ရာတာမန်မဟုတ်ဘူးလို့ပြောလို့ရတယ်ဒါဟာစာပေကျေးဇူးဘာကျေးဇူးလဲတူသားညွန်ဝင်းထံမှာရေးတဲ့စာထဲမှာလည်းပဲဘုသူရဲ့အဆိုမိတ်နေများများပါလေပီမိုနေရဲ့အဆိုမိတ်နေများများပါတယ် စာဖအားမကောင်းလောက်ဘူးလားကောင်းလောက်လားကောင်းလောက်တယ်ဒီလိုတူတာမန်တွေးခေါ်ကနေဖောက်ထွက်ဖို့ဆိုတာစာဖအားကောင်းတဲ့လူတွေမှာရှိတတ်တယ်တာမန်တွေးခေါ်ကနေဖောက်ထွက်ဖို့ဆိုတာဘယ်လိုပုံကိုမျိုးတွေရှိတတ်လဲညွန်ဝင်းကလည်းဘယ်လိုရေးထားလဲဆိုတော့အဲ့ဒီကလေးက ဆရာကြီးပီမိုနင်းစာတွေနဲ့ကျွန်တော်ရင်းနှီးခဲ့တာပါပဲအဖေစာအုပ်စင်ဆိုရင်ဆရာကြီးပီမိုနင်းစာအုပ်တွေနဲ့ပြည့်နှက်နေတာကိုကျွန်တော်ငယ်ငယ်တည်းကမှတ်သားမိခဲ့တယ်ဆိုချင်တာကတော့တပင်ထဲမှာကျွန်တော်အဖေအောင်မြင်ခဲ့တယ်လို့ရုပ်ရှင်လောကမှာလည်းပဲကျွန်တော်အောင်မြင်ခဲ့တာဆရာကြီးပီမိုနင်းရဲ့အဆိုမိတ်အနေနဲ့ ကျေးဇူးတွေမကင်းလာဘူးလို့မင်းသားကြီးဥညွန်ဝင်းကဆိုခဲ့တယ်တဲ့။တပင်လောကမှာဘသူအောင်မြင်ခဲ့လဲ။ရွှေမန်းတင်မောင်းရုပ်ရှင်လောကမှာဘသူအောင်မြင်ခဲ့လဲ။ตาဖြစ်သူညွန်ဝင်းအောင်မြင်ခဲ့တယ်။ဒါတွေဟာဘသူဆိုမိန်ကျေးဇူးတွေနဲ့မကင်းမှုတဲ့။ပြီးမိုးနေရဲ့အဆိုမိန်ကျေးဇူးတွေနဲ့မကင်းမှုတဲ့။ပိမိုးနေရဲ့ဆိုမိန်တွေကိုရွှေမန်းတင်မောင်ကသူသားစီရေးတဲ့စာတွေထဲမှာထည့်ထည့်ပြီးတော့ရေးလေရှိတယ်။ဒါကြောင့်ငယ်ငယ်တွေကပိမိုးနေစာတွေနဲ့ညွန်ဝင်းဟာကင်းသလားမကင်းဘူးလား။မကင်းဘူး။နောက်စာပေဘလောက်ဝါဒနာပါလဲဆိုတော့ဒီလိုမျိုးပြောင်းလင်ငါကျော်စွာရွှေမန်းဦးတင်မောင်ဟာဆဲဖွဲ့ဝင်တိုင်းရဲ့ပညာရေးနဲ့ဘုဒ္ဓတိုးပွားစီရန်အတွက်ဆဲရောက်ရာအရတိုင်းတွင်ဆဲနှင့်အတူတကွာပါဝင်သည့်စာကြီးတိုက်တစ်ခုကိုတီထောင်ခဲ့သည်ဆက်သွားလေရာရာမှာဘာတီထောင်လဲစာကြီးတိုက်လေးထဲထဲသွားတယ်တနေရာနဲ့တနေရာအကူတွင်စာအုပ်များကိုတစ်တာများဖြင့်ပြောင်းရွှေ့သေးอยู่แก่ดีสาจีไรလုပ်ငန်းสนิทจะเสียยังสาจีไรหมู่ကိုလဲခံထားแก่ดีไอ้ဇက်แท้อ่ะสาจีไรကလေးကိုပဲဘယ်သူ့ကိုခံထားလဲสาจีไรหมู่ဆိုတော့ကိုယ်တဲ့ปัญญาမตาဘူးล่ะตาล่ะปัญญาตาတဲ့လူကိုခံလိုက်တယ်ဒီလိုသဘောမျိုးလေးပြောတာဆက်ဖွဲ့သားများဟာမိမိနေရာသို့ဆောင်များကိုငှာရန်ဖက်ရှုနိုင်တယ်။သို့မဟုတ်လျင်လေဇပွဲကလထိုင်တို့ဖြင့်စီစဉ်ပေးသောစာဖတ်ခန်းများတွင်ဖက်ရှုနိုင်ကြတယ်။စာကြည့်တိုင်းမှာနေစဉ်ထုတ်သတင်းစာများလစဉ်ထုတ်စာနေစဉ်များဘုသူတဖြစ်ဖွယ်စာအုပ်စာတမ်းများထားပေးခဲ့တယ်စာကြည့်တိုင်းမှာနေစဉ်ထုတ်သတင်းစာတွေမထားဘူးလားထားရလားလစဉ်ထုတ်စာနေစဉ်တွေရောဘုသူတဖြစ်ဖွယ်စာအုပ်စာတမ်းတွေရောထားခဲ့တယ်အဲ့တော့ဒီလိုလိုရွှေမန်းတင်မောင်ရဲ့စာခရီးစီဖြစ်ပုံကတော့ဘလောက်ထိဖြစ်လဲမင်းဇပွဲကားတဲ့နေရာထိစာကြည့်တိုင်းပါတယ်တဲ့သူရဲ့ဖွဲ့သူဖွဲ့သားတွေကိုတိုးတက်စေခြင်းလို့အောင်မြင်စေခြင်းလို့ဘုသူတရစေခြင်းလို့ဒီရွယ်ချက်တွေမပါဘူးလားပါလားအဲ့တော့ဒီလိုစာပေဝါဒနာပါတဲ့ဖခင်တယောက်ကတားဖြစ်သူကိုနိုင်ငံခြားမှာပညာသင်စေတယ်ဆိုတာအဲ့ဒီခေအဲ့ဒီခါကစာပေဖတ်လို့စာပေစွန့်အားမြင်လို့ဆိုတာဒါအံ့ဩစရာရှိသေးလားအံ့ဩစရာမရှိတော့ဘူးဒါတပိတော့ဘာပြောချင်တာလဲဆိုတော့ဒီလိုတို့ကြောင်းတိုက်လဲပဲခုတလောမှာနာမည်တော်တော်ကြီးနေတယ်ပထမကျော်6နှစ်ဆက်တိုက်ရတဲ့ပထမကျော်12ပါတဲ့ဒါမျိုးတွေနာမည်ကြီးနေတယ်ရောက်တဲ့နေရာတိုင်းလဲဆရာတော်တွေကချီးကျူးနေတယ်ဒါတွေဟာခုအသက်ရောက်လာတဲ့ယဟန်တော်တွေအသက်ရောက်လာတဲ့ကိုရင်တွေအဟောင်းဖြစ်တဲ့တန်ဃာတွေသတိထားဖို့ချက်ပေါ့ဒီလိုအောင်မြင်အောင်ဘလို့လုပ်ခဲ့လဲဆိုတော့စာပေဝါဒနာပေါင်းပြိုးထောင်ပေးခဲ့တယ်ဘာပေါင်းပြိုးထောင်ပေးခဲ့လဲဟိုခေတ်တုန်းကခုဟိုပင်ရောက်နေတဲ့ဥပညာတိတ်ခါသူတို့အတီဆုံးပေါ့သူတို့စာကြည့်တိုင်းမှုသဘောမျိုးလေးတွေနဲ့ယာယီခံထားပြီးတော့စောင်းငါတဲ့နေရာမှာတောင်းပေးပြီးတော့ဆင်းဆင်းရဲရဲနဲ့ဒီလိုပဲနေခဲ့တယ်။တပိတော်ဂျူဝုထုတို့တက္ကသိုလ်ဘုံနိုင်ဝုထုတို့ထားပြီးတော့ဖတ်ခိုင်းတဲ့အတွက်ကိုတော်တွေတော့လူထွက်တော့မှာပဲဆိုပြီးတော့ဝိုင်းပြီးတော့ပြောကြတာတွေလည်းတော်တော်ကြုံခဲ့ရတယ်။ဒါပေမဲ့တပိတော်မဖြုံမအောင်ဘာဖြစ်လို့လဲဆိုတော့စာဖတ်လို့ပျက်စီးတယ်ဆိုတာဖြစ်နိုင်ပါမလားဖတ်ပြီးတဲ့အခါမှာကောင်းရင်ဘလို့ကောင်းတယ်ဘ ဘာကြောင့်ကောင်းနေသိအောင်လို့မကောင်းရင်ဘာကြောင့်မကောင်းဘူးဘလို့မကောင်းဘူးသိအောင်လို့ရင်အမျက်မထွက်ဘူးလားထွက်လားထားကြောင့်အကြောင်းအကျိုးသိအောင်ကြိုးစားဘာသိအောင်ကြိုးစားမလဲအကြောင်းအကျိုးသိအောင်လို့ပြီးတော့စာဖတ်ရင်ပျက်စီးနိုင်ပါမလားအဲ့ဒီခံယူချက်တွေဟာဘယ်ရရတာလဲဆိုရင်စာပေကဘယ်ရရလဲအဲ့ဒီလိုစာပေစိတ်တဲ့လေတွေနဲ့မွေးပြီးတော့ပြုစုပြောထောင်ပေးခဲ့တယ်။နောက်တက်နိုင်တဲ့အခါစာကြည့်တိုက်တစ်ခုတီထောင်နေစာကြည့်တိုက်မူဦးမနောဟရလည်းဝှေ့ပြီးတော့ဒီမှနေခြင်းနဲ့ဆိုတော့အန်ကြဖြစ်သွားတယ်ပေါ့အဲ့တော့အစစရာရာအဆင်ပြေတယ်အဲ့တော့အစ်စ်ရောက်လာတဲ့ရန်တော်တွေကခုပထမကျော်ရတဲ့ကိစ္စတွေမှာစာပေကျေးဇူးတွေအများကြီးပါတယ်လို့သိထားဖို့လိုတယ်ဘာကျေးဇူးတွေအများကြီးပါလဲဘလို့ပါလဲဆိုတော့စာပေတွေဖတ်လာတဲ့အခါမှာလုံရင်ဖြစ်ပါတယ်ဒီစိတ်ကလေးတွေမတိမတာဝင်လာတယ်ဘာဖြစ်ပါတယ်လဲလို့ရင်ဖြစ်တယ်ဖြစ်နိုင်တယ်ဒီလိုယုံကြည်မှုတွေရလာတာဘာဖတ်များလို့စာပေဖတ်များလို့ရလာတာစာပေဖတ်နေတဲ့ပုဂ္ဂိုလ်ဆိုရင်ဒီလိုသိဉာဏ်ဓူတွေရနိုင်ပါမလားစာကြည့်တိုက်တီထောင်ပေးတယ်ဆိုတာဘာဖတ်စေခြင်းလို့များများဖတ်စေခြင်းသလားနည်းနည်းဖတ်စေခြင်းသလားအချိန်စီကံရှိစေခြင်းသလားမရှိစေခြင်းမူလားကိုယ်ကစာတင်တာဆိုတော့စာလောက်ရအောင်မှာဆိုတော့စီကံလေးနေတော့ရှိစေခြင်းသာပေါ့ဒါကြောင့်စာပေကျေးဇူးကြောင့်ဒီလိုသိဉာဏ်လေးတွေရလာတော့ရေရေဝံဝံတီထောင်လိုက်တာဆရာကြီးပါရဂူကပြောဘူးတယ်အရှင်ဘုရားစာကြည့်တိုက်ကတဲ့မြန်မာနိုင်ငံသာသနာမှာစနစ်တကျပေါ်တဲ့ပထမဆုံးစာကြည့်တိုက်ဖြစ်မှာပါဒီလိုလေးပြောသွားတယ်သူတို့ခေတ်ကလည်းမရှိခဲ့ဘူးတဲ့ခုချိန်လည်းမရှိတယ်မကြသေးဘူးပေါ့အဲ့တော့ဒီလိုသူများမလုပ်တဲ့အလုပ်ကိုလုပ်တာဘာဓက်ခံရှိလို့စာပေဓက်ခံရှိလို့ဘုံကြီးလည်းပဲဟိုဆက်ဆက်ဒီဆက်ဆက်တွေတော့ဖတ်ဖြစ်တာပဲဖတ်ဖြစ်တဲ့အတွက်အသိဉာဏ်လေးထိုက်တဲ့လောက်လေးရလာအသိဉာဏ်ထိုက်တဲ့လောက်ရတော့စွန့်စားမှုလေးတွေလုံရဲလာတာပေါ့ဒါမှဖြစ်နိုင်ဘူးလားဖြစ်နိုင်လားအဲ့တော့အသည့်ဖြစ်တဲ့တန်ဃာတွေကမြတ်စွာဘုရားကြောင်းတိုက်အောင်မြင်တာစာပေကျေးဇူးဘာကျေးဇူးလဲစာပေကျေးဇူးကိုသိအောင်လုပ်ပြီးတော့ကိုယ်တိုင်လည်းပဲစာပေဝါဒနာပအောင်မလုပ်သင့်ဘူးလားလုပ်သင့်လားစာပေကိုကိုယ်တိုင်လည်းဝါဒနာပအောင်ကြိုးစားပြီးဖတ်တဲ့နဲ့ဖတ်ပြီးသားစာတွေကိုလည်းသုံးသပ်ပြီးတဲ့နဲ့ဒါလေးတွေလိုအပ်တယ်ပေါ့ဒါကြောင့်ရွှေမန်းတင်မောင်ဟာဘုံကြီးကျောင်းမှာပဲနေဘူးတဲ့အတန်းပညာဘာမှမသင်ဘူးဘူးတဲ့ဒါပေမဲ့လို့ဇသပင်လောကမှာနံပါတ်1ထိတ်ဆုံးမရောက်ခဲ့ဘူးလားရောက်ခဲ့လားအဲ့ဒါဘာများများဖတ်လို့စာများများဖတ်လို့သူဖတ်ပုံလေးပြောပြအောင်ကိုယ်တိုင်လည်းပဲသဘင်ပညာနှင့်ပတ်သက်သည့်ဆောင်းပါးများကိုမလွတ်တန်းဖတ်လေရှိတယ်သဘင်နဲ့ပတ်သက်တဲ့ဆောင်းပါးကိုမလွတ်တန်းဖတ်တယ်ဘယ်လိုဖတ်လဲအဖွဲ့သားများကိုလည်းပဲစာပေလေးလာလိုက်စားကြ၍လိုက်စားပေလေးလာလိုက်စားကြရင်အမြဲတမ်းတိုက်တွန်းနေဘာလိုက်စားဖို့တိုက်တွန်းလဲဆဲဖွဲ့ဝင်များအတွက်စာပေဆွေးနွေးပွဲများပြုလုပ်စေတယ်။ဘာဆွေးနွေးပွဲပြုလုပ်လဲ။တို့ရတို့ကြောင်းကတော့ ဆောင်းပါးလေးတွေကြပြလေးတွေပြိုင်ပွဲလေးတွေစာကြည့်တိုက်ဘုံကြီးလှုပ်ပေးတာကောင်းပါတယ်။နောက်စာပေပညာရှင်ရာကိုဖိတ်ကြား၍ဆွေးနွေးပွဲဟောပြောပွဲများကိုလည်းပြုလုပ်ပေးခဲ့တယ်။သူဇတ်တပင်ထဲမှာဖွဲ့သူဖွဲ့သားများတွေစာပေပညာရှင်များကိုဖိတ်ခေါ်ပြီးတော့ဆွေးနွေးပွဲတွေပါတယ်လှုပ်မပေးဘူးလားလှုပ်ပေးလား။ဒီမှာလည်းပဲစာကြည့်တိုင်းနှစ်ပတ်လည်တွေပါဒီမှာစာပေဟောပြောပွဲလုပ်ဖို့စာရေးဆရာတွေကတိုက်တွန်းကြပါတယ်သူတို့ကူညီမယ်ကြောင်းလဲလျှောက်ကြပါတယ်ဒါပေမဲ့တပည့်တော်ကလုပ်နေတဲ့အလုပ်ကပရိယတိအလုပ်ဘာလုပ်လဲပါမကင်းတဲ့ပရိယတိအလုပ်လဲအဲ့တော့တော်တော်လေးဆင်ခြင်ရတယ်ပေါ့စာပေဟောပြောပွဲတပည့်တော်လည်းဝါသနာပါတာပဲလှုပ်တော့လှုပ်ပေးခြင်းတယ်ဒါပေမဲ့လို့အဲ့ဘက်ဇောင်းပေးပြီးတော့လှုပ်နေတာကပฏิပတ်မကင်းတဲ့ပရိယက်ဖြစ်နေတာကဟိုရောင်ရောင်ဒီရောင်ရောင်စာရေးဆရာရောင်ရောင်ဖြစ်နေမှာဆိုလို့တပည့်တော်အနေနဲ့ဒါလေးကိုစိတ်လျှော့လိုက်တယ်လှုပ်တော့လှုပ်မပေးခြင်းလားလှုပ်ပေးခြင်းလားထုတ်ပေးခြင်းနဲ့ဒါမှမလို့စာတင်တိုက်ပျက်စီးမှာဆိုလို့မလုံဖြစ်ဘာပျက်စီးမှာဆိုလို့လဲရွှေမန်းတင်မောင်ဟာမြတ်မဒုက္ခမအနုပညာလောကများမြတ်စာမျက်နာမှာတဲ့ကြီးကျယ်သာနာတဲ့သမိုင်းစာမျက်နာများကိုစိုက်ထူနိုင်နေဒီလိုပညာရှင်ကြီးဖြစ်တယ်လို့အတိမှတ်ပြုကြတယ်စေဘီခေတပင်ခေကိုလည်းပဲတီထွင်ကြံမျိုးမျိုးဖြင့်ပြုပြင်ပြောင်းလဲစေခဲ့တယ်တပင်ရှိပြီးခေါင်းဆောင်တူလည်းဖြစ်တယ်စေဘီခေတပင်ကိုတီထွင်ကြံမျိုးမျိုးနဲ့ပြုပြင်ပြောင်းလဲခဲ့တယ်တီထွင်ကြံမျိုးမျိုးနဲ့ဘာလုပ်ခဲ့လဲမြန်မာပြည်သူများဤအသေးနှလုံးကိုရွှေမန်းတင်မောင်ဆွဲယူနိုင်ခြင်း၏အကြောင်းရင်းများတွင်ဇတ်တပင်ပညာရှင်တဦးဖြစ်သည့်အပြင်စာပေကိုအထူးလိုက်စားလေးလာသူဖြစ်ခြင်းသည်စာကြည့်တိုင်းအသုံးပြုနိုင်ခြင်းတို့သည်လည်းအဓိကအကြောင်းရင်းဖြစ်ပါဝင်နေမြန်မာပြည်သူများ၏အသေးနှလုံးကိုရွှေမန်းတင်မောင်ကဆွဲယူနိုင်ခြင်း၏အကြောင်းရင်းများတွင်ဇတ်တပင်ပညာရှင်တဦးဖြစ်သည့်ဖြစ်ခြင်းအပြင်စာပေကိုအထူးလိုက်စားသူဖြစ်ခြင်းစာကြည့်တိုင်းအသုံးပြုခြင်းတို့သည်လည်းအဓိကအကြောင်းရင်းဖြစ်သည်ကိုလေ့လာတွေ့ရှိရပေသည်ရွှေမန်းတင်မောင်ဟာဒုက္ခဒုက္ခကပွဲကြည့်သူတိုင်းလူသားတိုင်းလူသားတိုင်းမကြိုက်ကြဘူးလားကြိုက်ကြလားဒါကြောင့်ပြည်သူများရဲ့အသေးနှလုံးနဲ့အဲ့လိုအသေးနှလုံးဖြစ်တာဇတ်တပင်ပညာရှင်ဖြစ်လို့လားမဟုတ်သေးပါဘူးတဲ့စာပေကိုအထူးလိုက်စားသူဖြစ်ခြင်းတဲ့အကြောင်းတစ်ချက်ကဘာကိုအထူးလိုက်စားသူဖြစ်ခြင်းလဲစာကြည့်တိုင်းအသုံးပြုခြင်းတို့သည်လီအဓိကအကြောင်းပါဝင်နေဘာအသုံးပြုတယ်စာပေကိုအထူးလိုက်စားတယ်စာကြည့်တိုင်းကိုအသုံးပြုတယ်ဒီချက်တရားအဓိကအကြောင်းပါတယ်လို့စာရေးဆရာစိန်ဝစီကသုံးသပ်ပြတယ်မမှန်လောက်ဘူးလားမှန်လောက်လားခုလည်းပဲများဆက်ကြဘူးအာလုံကဝိုင်းပြီးတော့ဩဘာပေးကြတယ်ဒီနေ့အတိသုဒ္ဓအောင်ဆရာတော်ကြီးကလည်းဝန္တာအာရနဲ့ချီကျူးလို့မဆုံးဘူးချီကျူးကြတယ်ဒါတွေဟာတိဆောက်ပုံမတူလို့တိဆောက်ပုံတူရလားမတူဘူးလားဒီကဘာနဲ့တိဆောက်တာလဲဒါကြောင့်စာပေကိုဝါသနာမပါသေးအသစ်တန်ကားတွေကပေါအောင်ကြိုးစားပါလို့တပည့်တော်တိုက်တွန်းခြင်းတာမြတ်စွာဘုရားပထမကြိုရတယ်ဆိုတာစာပေဝါသနာပါခဲ့လို့စာတစ်ခုကိုကိုယ်တိုင်ကြည့်ရင်ရတယ်ဆိုတဲ့တတိတွေရှိလာလို့ဒီလိုတတ္တိတွေမရှိရင်ဒီပွဲတွေရဖို့လွယ်ပါမလားမလွယ်ဘူး နောက်ပြီးတော့ရွှေမန်းတင်ပေါင်းဟာဆရာဇော်ကြီးရဲ့မဟာဆန်ကျင်သူပြဇက်နဲ့ဆရာမောင်ထင်းရဲ့ရာဇဂုံမန်ပြဇက်ကိုမုံရွာကိုလေးခန်းနဲ့စီစဉ်နေစေတွင်ကွယ်လွန်ခဲ့ခြင်းဖြစ်သည်အဲ့တော့ဆရာဇော်ကြီးရဲ့မဟာဆန်ကျင်သူပြဇက်ဆရာမောင်ထင်းရဲ့ရာဇဂုံမာပြဇက်ကိုပြကပြနိုင်ဖို့ရန်စီစဉ်ရင်းနဲ့ကွယ်လွန်သွားတယ်ရောစာပေတွေဖတ်တာရောစာပေပြဆက်တွေကိုမကကျင်ဘူးလားကကျင်လားကကျင်တယ်နောက်ရွှေမန်းတင်ပေါင်းဟာမန်လေဆရာတော်ဥဖေမောင်တင်ပီမိုးနှင်းရန်အောင်တို့ရဲ့စာများကိုသူရဲ့ဇက်သပင်တွင်ဇက်ပြဆက်ဩဘရာများအဖြစ်တင်ဆက်ခဲ့တဲ့လေဒီဥလာသိန်းရဲ့မောင်မှုဝတ္ထုကိုကြိုက်နှစ်သက်သဖြင့်ကိုလေးခန့်ကိုပြဆက်ရေးခိုင်းခဲ့တယ်။မောင်မှုပြဆက်တော့တပြိုတည်းငငယ်ရနားထောင်ပူပါတယ်။ရန်ကုန်သို့ရောက်လျင်စာရေးဆရာများကိုဖိတ်ကြားကသူ၏ဇပွဲကိုကြည့်ရှုစေတယ်။ရန်ကုန်ရောက်ရင်စာရေးဆရာတွေကိုဖိတ်ပြီးတော့သူရဲ့ဇက်ကိုဘာလို့စေလဲကြည့်ရှုစေရုံမဲလားဆိုတော့ပြဆက်ကား၍ကောင်းသည့်ဝတ္ထုများကိုဇက်ပြဆက်ဩဘရာရေးပေးရန်တောင်းဆိုတတ်တယ်လူရုတော်မှာကိုလည်းပဲကာလူကောင်းမဲ့ဇက်ကွက်ဇက်လန်းတွေလေးတွေရေးပေးစမ်းပါသူများရေးထားတာတွေ့ရင်လည်းညွန်စမ်းပါလို့တောင်းမှန်တတ်တယ်ဒါလည်းပဲကောင်းတဲ့လေလားမကောင်းတဲ့လေလားဒါဆိုတော့ဘုန်းကြီးတောင်မှကျောင်းကအောင်ရတနာရေကန်ကြီးတဲတော်ဟာသွားသတိရအောင်ရတနာရေကန်ကြီးတဲတော်ပျံဆရာလေးရဲ့မင်းသိနဲ့ငယ်ငယ်ရှိပါသေးတယ်သူလည်းအိမ်တောင်တောင်မကြသေးဘူးထင်တယ်အဲ့ချိန်တော့သူ့ကိုပျံဆရာလုပ်ဖို့ရွေးချယ်လိုက်တယ်ခင်လဲခင်တယ်ပညာလဲတော်တယ်ဒီတော့တီတကူကတခါကြီးတယောက်ကရေကန်နေလောက်တာကျွမ်းကျင်တယ်ဒီတော့သွားပြီးတော့မေးပါဘုန်းကြီးကတိုက်တွန်းတယ်မေးပြီးတော့ဘလို့ဘလို့လောက်တယ်ဆိုတော့ပညာလေးယူပြီးရင်ဒီရေကန်ကြီးလောက်အောင်ရေကန်ကြီးရဲ့ကြီးတယ်ခိုင်ခန့်မှုလိုတယ်ဆိုတော့ तू ကမသွားခြင်းဘူးဆိုတာပညာနံနှိမ်နေထင်ပါဆိုလို့တဲ့နောက်ပိုင်းတော့သိရဆရာချင်းချင်းပညာအောက်ကြပါဆိုလို့တဲ့ဒါနဲ့ဘာလုပ်လဲဆိုတော့တပီတော့ကိုယ်တိုင်ပညာဆရာကြီးစီသွားဥဝန္တပါလခေါ်ပြီးတော့ပညာဆရာကြီးစီသွားပြီးတော့ပုံတွေဆွဲခိုင်းပြီးတော့ရှင်းပြခိုင်းတယ်ပညာဆရာကြီးရဲ့ဥလုံးမောင်နဲ့ဥလုံးမောင်ကလည်းစိတ်ရှိလက်ရှိနဲ့ဆွဲပြီးတော့ဒီလိုလုပ်ရတယ်ဒါရီနားလေတော့ပယံဆရာလေးကိုတဆင့်ပြန်ပြီးတော့တို့တို့ခိုင်းလို့အောင်ရတနာရေခံကြီးဆိုတာဖြစ်ပေါ်လာခဲ့တာပြီးတာသွားတော့ဘာပြဿနာမှမရှိအဲ့တော့ကိုမတက်တဲ့အလုပ်ကိုမတင်တင်ဘူးလားတင်တင်သလားရမ်းပြီးတော့လှုပ်တာနဲ့တင်ယူပြီးမှလှုပ်တာဘယ်ရပိုကောင်းလဲတင်ယူပြီးမှလှုပ်တာပိုကောင်းတယ်နောက်တရင်စားဆရာများကိုလည်းသူဤဇက်သူဖိတ်ကြတယ်ဘလို့သဘောရလဲပြောပါဦးပြင်စရာဖြည့်စရာမကောင်းတာကောင်းတာပြောပါဦးပြင်စရာလေးတွေပြောပါဦးဖြည့်စရာရှိရင်လည်းပြောပါဦးမကောင်းတဲ့ကောင်းတာလေးကိုလည်းခွဲခြားပြောပါဦးလို့ဝေဖန်ပေးကြရန်တောင်းပန်လေးရှိတယ်ဒါဘသူရဲ့အလေလေကောင်းသောလှုပ်လားမကောင်းသောလှုပ်လားတပြို့တို့တောင်မှပယံဆရာကြီးစီသွားပြီးတော့ပညာသင်ခဲ့သေးတာပဲပညာသင်ပြီးမှလက်တွေ့လှုပ်တော့မကောင်းဘူးလားကောင်းသွားလားခုလေတရင်စားဆရာကြီးဖိတ်ပြီးတော့ဘလို့သဘောရလဲပြောပါဦးပြင်စရာဖြည့်စရာ ကောင်းတာမကောင်းတာခွဲခြားပြောပါဦးလို့ပန်ကြားလေးရှိတယ်ဆရာကြီးငွေဦးတော်ကရွှေမန်းတင်မောင်ကိုဇက်ကိုအလေးထားကြည့်ရှုကဝေဖန်လေးရှိတယ်ငွေဦးတော်ကရွှေမန်းတင်မောင်ဇက်ကိုအလေးထားကြည့်ပြီးတော့ဘာလုပ်လေးရှိလဲရွှေမန်းတင်မောင်ဟာဇက်သဘင်လောကဇသမလာရင်မှတ်သားစရာပါတယ်ဇသမပြန်ရင်မှတ်သားစရာကျန်တယ်ဇသမလာရင်ဘာပါတယ်ဇသမပြန်ရင်အဲ့ဒီဆိုရိုးစကားများအတိုင်းဆောင်ရွက်ခဲ့တယ်တဲ့မောင်မှုအသစ်ဆက်ဆက်ရွှေကြီးစီစသည့်ပြဆက်များနဲ့အယသမပြုပြင်ရေးတင်ငန်းစာများရွှေကုံတဲ့ဩပရာဆက်နဲ့ရွှေကုံတဲ့ဩပရာနဲ့စီးပွားရေးတွင်အမျက်ကြီးမစားကြရန်ဝိတမလောဘမထားကြရန်တင်ငန်းစာများကိုပေးတယ်ဂီတာယူပြည့်စက်နဲ့ပညာမနာမကြီးကြရန်တင်ငန်းစာပေးခဲ့တယ်ဒီလိုရွယ်ကုန်တဲ့ဆက်ဆိုတာကြားဘူးလားမပေးပေးပေးပေးပေးပေးငါရွှေခွက်ပေးဆိုကြားဘူးတယ်မို့လားအဲ့ဒီဆက်နဲ့ကုန်တဲ့တွေလောဘိတမလောဘမကြီးကြရင်သင်္ကန်းစာပေးတယ်ကုန်တဲ့တွေဘာမကြီးကြဘူးလဲမောင်မှုတို့ရွှေကြီးစီတို့နဲ့ရတမတွေကိုသင်္ကန်းစာပေးတယ်ရသမားတွေကိုဘာပေးလဲဂီတာယူဆိုတဲ့ဩဘရာနဲ့ပညာမနာမကြီးကြရင်သင်္ကန်းစာပေးတယ်ပညာမနာလည်းကြီးသင်တဲ့လောက်ပဲကောင်းတယ်ကြီးသင်တာလည်းပိုကြည့်ရင်ကောင်းမှမလားလဝဲတုံတရာဇတ်တော်နဲ့မြန်မာစာပေးကဗျာရဲ့စွန်ပကာအနှစ်သာရများကိုဖော်ထုတ်ခဲ့တယ်လဝဲတုံတရာဇက်နဲ့မြန်မာစာပေကဗျာရဲ့စွန်ပကားတွေကိုဖော်ထုတ်ခဲ့တယ်။သူဖော်ထုတ်တာနည်းမဆုံးဘူးလားဆုံးလားလေသာ900ပြည်လေသာ900ပြည်သူစာစုရဲကြစမ်းမှာစသည့်ပြဆက်ဩဘရာများဖြင့်နိုင်ငံရေးတွင်စီလုံးညီညွတ်ကြရန်နိုင်ငံရေးအတွေ့ခေါ်ရင်တန်စေရန်လုံးစောခဲ့တယ်ဒီဇတ်တော်တွေဩဘရာတွေနဲ့နိုင်ငံရေးမှာဘာအရေးကြီးဆုံးလဲထားကြောင်တကုံတာယာရေးခဲ့တယ်နိုင်ငံရေးဆိုတာဘာလဲရန်သူကိုမိတ်ဆွေဖြစ်အောင်လှုပ်တာနိုင်ငံရေးရန်သူကိုမိတ်ဆွေဖြစ်အောင်လှုပ်တာကိုယ့်ဘက်မပါတာပေါင်စီယုံနိုင်ရင်ညီညွတ်တာပဲမို့လားညီညွတ်လို့ရှိရင်နိုင်ငံဟာကောင်းစားလာမလားဆိုးရွားသွားမလားဒါကြောင့်နိုင်ငံရေးဆိုတာဘာကိုဘာဖြစ်အောင်လုပ်တာမမှန်ဘူးလားမှန်လားကန္တဝင်မြောက်လက်ရာများဖြစ်တဲ့ဗုဒ္ဓဝင်ဖွားတော်မူကံလေထုံမင်္ဂလာလေတော်တင်ကံတောထွက်ကံစားတဲ့ဇတ်တော်ကြီးများဖြင့်မြတ်စွာဘုရားရဲ့အကြောင်းကိုရာများကိုပြည်သူများသိကြရန်ကြီးညိုလာအောင်ဆောင်ရွက်နိုင်ခဲ့တယ်။ပြည်သူတွေဘုရားပေါ်မှာကြီးညိုအောင်ပါလုပ်ခဲ့တယ်။ဆရာကြီးဥတော်စင်ဆိုတာကတကယ်ဂရိษာကြီးဆရာကြီးဂရိษာကြီးဆရာကြီးတရက်ပွဲလာကြည့်တဲ့အချိန်မှာရွှေမန်းတင်မောင်ပြောတဲ့စကားကကျွန်တော်တို့ကနိုင်ငံသားကအဆိုးအကအတီးအမုတ်ကိုကြိုက်ကြတယ်ကျွန်တော်တို့ရဲ့ဇက်ပွဲကိုလည်းနိုင်ငံသားကကြိုက်အောင်လှုပ်ပေးဖို့ကျွန်တော်တို့မှတာဝန်ရှိတယ်မြန်မာပညာစစ်ကိုအဖက်ဖက်ကနေပြီးခင်းနဲ့ဝန်ဆန်းအောင်လှုပ်ပေးနိုင်ရင်သူတို့ဘာကြောင့်မကြိုက်ပဲရှိရမလဲဒါရွှေမန်းတင်မောင်ရဲ့အယူဆရွှေမန်းတင်မောင်ရဲ့ပါလေ အတွေးခေါ်လို့လည်းပြောလို့မရဘူးလားမြန်မာလူမျိုးတွေကနိုင်ငံခြားကတီးတာမှုတ်တာတွေကိုမကြိုက်ဘူးလားကြိုက်ကြလားဒီတော့မြန်မာတီးတာမှုတ်တာကိုလည်းနိုင်ငံခြားသားတွေကြိုက်အောင်မလုပ်သင့်ဘူးလားလုပ်သင့်သလားလုပ်သင့်တယ်လို့သူခံယူချက်ကိုပြောပြတာမြန်မာဆက်သပင်အဖွဲ့များကိုရှေးဥစွာမြန်မာနယ်လဲစာကြီးတိုက်များကိုဟူဆိုနိုင်ပေသည်မြန်မာဆက်သပင်အဖွဲ့များကိုတဲ့ရှေးဥမြန်မာနယ်လဲစာကြီးတိုက်များလို့ဆိုနိုင်တယ်နယ်လဲစာကြီးတိုက်တွေလို့ဆိုနိုင်တယ်ဆက်သပင်တွေကိုဘာလို့ဆိုနိုင်လဲပညာစည်းပူးရန်အခွင့်လမ်းမသာတဲ့ကျေလက်နေဒေသပြည်သူများအတွက်စာပေများကိုဇက်သပင်ပညာရှင်များကကျက်မှတ်ကဖြန့်ဝေခဲ့ကြခြင်းသည်ထို့သောသက်ဆိုင်ရာပညာဘုဒ္ဓတာများဖြန့်ဝေသည်ဇက်သပင်ဖွဲ့များတွင်သစ္စာမေတ္တာလင်္ကာကျော်စွာရွှေမန်းဥတင်မောင်းအဖွဲ့သည်ထိတ်ဆုံးမှဆောင်ကြောင်းတွေ့ရှိရသည်ဇက်သပင်ဖွဲ့ဟာနယ်လေစာကြီးတိုက်တည်းစက်တပင်ဖွဲ့ရပါတယ်တဲ့လေသူတို့ဟာဇက်တော်တွေတည်းဟာစာပေတွေကိုကျက်မှတ်ပြီးတော့ပြန်လေဖြန့်ဝေတော့ပြည်သူတွေနှုတ်ထဲမှာရမသွားဘူးလားရသွားလားအသိဉာဏ်နဲ့မှတချို့မဆွဲလောက်ဘူးလားဆွဲလောက်လားအဲ့ဒါကြောင့်နယ်လေဘာလို့ခေါ်နိုင်နေအဲ့ဒီနယ်လေစာကြီးတိုက်တဲ့မှာရွှေမန်းတင်မောင်ရဲ့ဇက်ဟာထိတ်တန်းကပါတယ်ဘယ်ကပါလဲထို့သူဥဆောင်နိုင်ခြင်းမှာလဲဇက်ဆရာအဖြစ်သူအလင်္ကာကျော်စွာရွှေမန်းဥတင်မောင်ဤစာပေလိုက်စားမှုဇက်ဖွဲ့ဤစာကြီးတိုက်အသုံးချမှုများကြောင့်ဟုဆိုနိုင်မည်ဖြစ်ပါသည်ဒီလိုရှေ့ဆောင်နိုင်တာလေရွှေမန်းဥတင်မောင်ရဲ့စာပေလိုက်စားမှုနဲ့ဇက်ဖွဲ့တဲ့မှာစာကြီးတိုက်အသုံးချမှုများကြောင့်ဆိုနိုင်တယ်မဆိုနိုင်ဘူးလားဆိုနိုင်လားထို့ပြင်လင်္ကာကျော်စွာရွှေမန်းဥတင်မောင်တည်ထောင်ခဲ့သောစာကြီးတိုက်သည်မြန်မာနိုင်ငံစာကြီးတိုက်သမိုင်းအတွက်မှတ်တမ်းတစ်ခုဖြစ်ယုံသာမကကမ္ဘာအနုပညာအဖွဲ့အစည်းများနှင့်ရှင်လျင်ပင်မြန်မာအနုပညာဖွဲ့အစည်းတစ်ခုမှဖွဲ့စည်းတစ်ခုအနေဖြင့်စာကြီးတိုက်ထူထောင်ခဲ့သည်ဆိုခြင်းမှာဂုံယူဝေရာချက်ပင်ဖြစ်သည်ဤကုန်းအုပ်သွားတယ်ရွှေမန်းတင်မောင်စာကြီးတိုက်လှုပ်တာတဲ့ကမ္ဘာအနုပညာဖွဲ့စည်းများနဲ့ရှင်လင်းမြန်မာအနုပညာဖွဲ့စည်းတစ်ခုအနေဖြင့်စာကြီးတိုက်ထူထောင်ခဲ့သည်ဆိုခြင်းမှာဂုံယူဝေရာချက်ပင်ဖြစ်သည်နေလေစာကြီးတိုက်ထူထောင်ခဲ့တဲ့နေရာမှာမြန်မာအတွက်ဂုံယူစရာတစ်ခုပါပဲလို့ဒီလိုညီကုန်းသတ်သွားတယ်အဲ့တော့ဆိုလိုတာကရွှေမန်းတင်မောင်ဟာလူလူတော်မှာရေးတယ်လို့ဆိုသက်ပုံတောင်မှန်ကန်အောင်မရေးတတ်ဘူးသက်ပုံတောင်မှန်ကန်အောင်ရေးတတ်လားရေးတတ်ပါဗျာသက်ပုံမှန်ကန်အောင်မရေးတတ်ပေမဲ့မြန်မာမှာထိတ်တန်းရောက်အောင်မစ조사ခဲ့ဘူးလား조사ခဲ့လား조사ပါဗျာစွမ်းရည်ရှိလို့လားစွမ်းရည်မရှိလို့လားစွမ်းရည်ရှိပါဗျာစွမ်းရည်ရှိတာဘာဖတ်အားကောင်းလို့ဘုံရင်တည်စေချင်တာဒါပါပဲသူဟာဘုံကြီးကြောင်းမဲ့နေဘူးတယ်သက်ပုံတောင်မှန်အောင်မရေးတတ်ဘူးကာသက်တာသက်မကွဲဘူးမကွဲပေမဲ့လို့မြန်မာနိုင်ငံမှာသဘင်လောကမှာနံပါတ်1ရှေဆုံးကဥဆောင်နိုင်သူဖြစ်အောင်ကြိုးစားခဲ့တဲ့စွမ်းရည်ဟာဘာဖက်ချင်းကြောင်းရတဲ့စွမ်းရည်အဘလေးကိုဘုံကြီးကသိစေချင်တာခုအစ်စ်ရောက်လာတဲ့ရန်တော်တွေလည်းပဲမြတ်စွာဘုရားပထမကျော်ရတယ်ဘာဖတ်စွမ်းရည်မြင်လို့ စာဖတ်စွမ်းဤမြင့်နယ်ဖုန်ညတာလေးတွေကိုဂုံလေးယူပါတယ်အဲ့တော့ဒီစာဖတ်စွမ်းဤမြင့်အောင်မြင့်နယ်လမ်းစဉ်ကိုအားလုံးကြိုးစားပြီးလိုက်နိုင်ကြပါစေလိုင်းရင်းလိုင်းရင်းနဲ့အချင်းမြင့်နယ်သာသနာအာဇာနည်များဖြစ်အောင်ကြိုးစားနိုင်ကြပါစေကုန်သတည်း